ရခိုင်ပြည်နယ်မြောက်ပိုင်းနယ်မြေရှင်းလင်းတဲ့စစ်ဆင်ရေးမှာမြမလုံခြုံရေးတပ်ဖွဲ့တွေဘက်ကဒီလုံခြုံလူခွင့်ရေးချိုးဖောက်မှုတွေတရားဥပဒေနဲ့မညီတဲ့လုပ်ရက်တွေကျူးလွန်ခဲ့မှုရှိမရှိစုံစမ်းစစ်ဆေးဖို့မြမတပ်မတော်ကစုံစမ်းစစ်ဆေးရေးအဖွဲ့မနစ်ကြာတာပရိနေကဖွဲ့စည်းလိုက်ပါတယ်ဒေသခံမွတ်စလင်ရိုဟင်ဂျာတွေအပေါ်ညှဉ်းပန်းနှိပ်စက်မှုတွေတပ်ဖြတ်မှုတွေဆူဆူဝါးဝါးဖြစ်နေကြောင်းပြင်းထန်တဲ့ဆွဆွဲချက်တွေဖော်ပြထားတဲ့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးရဲ့အစီရင်ခံစာပြီးခဲ့တဲ့သတင်းပတ်အတွင်းထွက်ပေါ်လာပြီးတဲ့နောက်လုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာရာဇဝတ်ခုံရုံးအထိအစီရင်ခံတင်ပြဖို့ကုလသမဂ္ဂအတွင်းဒီဆွေးနွေးမှုတွေဖြစ်လာပြီးတဲ့နောက်မှာမြန်မာအစိုးရဘက်ကရောတက်မတော်ဘက်ကပါအခုလိုတုံ့ပြန်လာတာလည်းဖြစ်ပါတယ်အပြည့်အစုံကိုမတ်ရင်ချင်းနိုင်ငံဆက်ပြီးပြပြပေးပါရှင်
OHCHR ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးရဲ့အစီရင်ခံစာပါဆွဆွဲချက်တွေနဲ့ပတ်သက်ပြီးလုံခြုံရေးတပ်တွေဘက်ကတကယ်ပဲကျူးလွန်မှုရှိမရှိတက်မတော်ဘက်ကကိုယ်တိုင်စုံစမ်းစစ်ဆေးမဲ့အဖွဲ့မှဒုတိယဗိုလ်ချုပ်ကြီးအေးဝင်းကဥက္ကဋ္ဌဖြစ်ဆောင်ရွက်မှာဖြစ်ပြီးဗိုလ်မှူးချုပ်ခွန်တန့်ဇော်ထူးကဒုဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေအဖြစ်ဗိုလ်မှူးချုပ်အောင်ကျော်ဟိုးဗိုလ်မှူးလှမျိုးကျော်နဲ့ဒုဗိုလ်မှူးကြီးမျိုးဝင်းအောင်တို့ပါဝင်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဘူးတိတောင်မောင်းတော်ဒေသတွေမှာနယ်မြေရှင်းလင်းရေးစစ်ဆင်ရေးအတွင်းလုံခြုံရေးတပ်တွေဘက်ကဥပဒေနဲ့မညီတဲ့လုပ်ရက်တွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့ခြင်းရှိမရှိတပ်မတော်ရဲ့စုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့အသေးချာစုံစမ်းစစ်ဆေးမှာဖြစ်တယ်လို့ကာကွယ်ရေးဦးစီးချုပ်ယုံကမနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်တပ်မတော်ရဲ့စုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့လုံခြုံရေးတပ်တွေဘက်ကကျူးလွန်ခဲ့တာတွေကိုစစ်ဆေးပြီးဖော်ထုတ်အရေးယူမယ်ဆိုတဲ့အချက်ကိုနိုင်ငံတကာအတိုင်းဝိုင်းဘက်ကယုံကြည်မှုမရှိကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အဖွဲ့အကြီးအကဲဟောင်း Priscilla Club ကပြောပါတယ်
။ Tepmado simply doesn't have any credibility with the international community and that's where the problem is.
နိုင်ငံတကာအသိုင်းအဝိုင်းမှာမြန်မာတပ်မတော်ကိုဘယ်သူမှယုံကြည်မှုမရှိကြပါဘူး။အဲဒါကြောင့်ပြဿနာရှိနေပါတယ်။တကယ်လို့တပ်မတော်ကသူတို့ရဲ့စုံစမ်းစစ်ဆေးမှုအပေါ်ယုံကြည်စိတ်ချမှုရှိစေချင်တယ်ဆိုရင် Kofi Annan ဦးဆောင်တဲ့အချမ်ပေးကော်မရှင်နဲ့ပူးပေါင်းဆောင်ရွက်တင်ပါတယ်။ဒီကော်မရှင်ကိုနိုင်ငံတကာမြင်နိုင်တယ်ပြီးတော့ယုံကြည်လေးစားမှုခံရပါတယ်။ဒီနည်းလမ်းကပဲတက်မတော်အတွက်နိုင်ငံတကာအသိုင်းအဝိုင်းရဲ့ယုံကြည်မှုကိုရမှာဖြစ်ပါတယ်
။ဒါပေမဲ့လည်းတက်မတော်ဘက်ကအခုလိုကိုပိုင်စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ပြီးစစ်ဆေးဆောင်ရွက်တာဟာကုလသမဂ္ဂရဲ့ဖိအားပေးမှုကိုတုံ့ပြန်တာဖြစ်တဲ့အတွက်ဒီလိုလှုပ်ဆောင်မှုအပေါ်မှာနိုင်ငံတကာအဖွဲ့အစည်းရဲ့ဖိအားဘလောက်ထိရော့ကျသွားနိုင်မလဲလို့တဆက်သေးမေးမြန်းရမှာ Priscilla Club ကအခုလိုပြောပါတယ
်။ You know, having the Tepmado do its own investigation is like putting the fox in charge of the
Tepmado အကောင်းဆုံးနီလန်းဟာ Kofi Annan Commission အဖွဲ့နဲ့ပူးပေါင်းဆောင်ရွက်တာပဲဖြစ်တယ်လို့ကျွန်မထပ်ပြီးတော့ပြောချင်ပါတယ်။ Tepmado ကသူတို့ဘာသာသူတို့စုံစမ်းစစ်ဆေးမှုလုပ်တာဟာမြေခွေးကိုကြက်ချံဆောက်ခိုင်းတယ်လို့ဖြစ်နေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ Tepmado ကဘာတွေလုပ်ခဲ့တယ်လဲဆိုတာကိုသူတို့စစ်ဆေးရေးအဖွဲ့ကစုံစမ်းဖော်ထုတ်မယ်ဆိုတဲ့ကိစ္စကယုံကြည်ဖို့ခက်ပါတယ်။အရင်အာဏာရှင်ဟောင်းဦးနေဝင်းလက်ထက်ဖြက်လေးပြက်ပုံစံအတိုင်း Tepmado ကရှင်းသုံးနေတယ်ဆိုတာအလွန်ထင်ရှားပါတယ်။ဒါပေမဲ့ဒီနေ့ကဘာမှာ27ရာစုစံတတ်မှတ်ထားတဲ့အပြုအမူအရာရောလူသားချင်းစာနာမှုရှုထောင့်အရာပါကိုက်ညီမှုမရှိပါဘူး
။ကြာသပတေးတွေကထုတ်ပြန်တဲ့ကာကွယ်ရေးဦးစီးချုပ်ရဲ့ကြေညာချက်မှာတော့နယ်မြေရှင်းလင်းရေးဆောင်ရွက်နေတဲ့လုံခြုံရေးတပ်ဖွဲ့တွေကိုတရားဥပဒေစိုးမိုးရေးဘောင်အတွင်းကနေလူအခွင့်အရေးနဲ့ညီညွတ်စွာဆောင်ရွက်ဖို့အင်အားအလွန်ကျွံသုံးတာမျိုးမပြုလုပ်ဖို့အရင်ကတည်းကညွှန်ကြားထားတယ်လို့ဖော်ပြထားပါတယ်။ဒါအပြင်လူအခွင့်အရေးချိုးဖောက်ကြောင်းခိုင်လုံတဲ့အထောက်အထားတွေတွေ့ရှိပါကဖောက်ပြက်ကျူးလွန်တဲ့မြေသူကိုမဆိုဥပဒေကြောင်းအရာအရေးယူဆောင်ရွက်သွားမှာဖြစ်တယ်လို့ဆိုပါတယ်။ဖေဖော်ဝါရီလ10ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့နိုင်ငံသားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာတော့ OHCHR အစီရင်ခံစာနဲ့ပတ်သက်ပြီးဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကတဆင့်ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးနေကြောင်းနဲ့တကယ်လို့ကျူးလွန်ခဲ့တဲ့အထောက်အထားအခိုင်အမာရှိပါကအစိုးရအနေနဲ့လိုအပ်တဲ့အရေးယူမှုတွေကိုပြုလုပ်သွားမယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးဇာအစ်အယ်ဟူစိန်နဲ့တယ်လီဖုန်းပြောကြားချိန်မှာရှင်းရှင်းလင်းလင်းပြောကြားခဲ့တယ်လို့ဖော်ပြထားပါတယ်ရှင်။